Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီ28ရက်ဗုဒ္ဓဟူးနေ့ညနေ6:00ခွဲစီစဉ်တွေကို line to meter 16.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီကနေ့ညနေစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာညနေခင်ဗျာခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါမြောက်ကိုရီးယားကိုတိုက်ခတ်အရေးယူရေးအမေရိကန်နဲ့တောင်ကိုရီးယားတို့အခုတရုတ်ကိုအခုချိန်ထိမစည်းရုံနိုင်သေးပါဘူးအကြက်ပြတ်ချဆောင်မှုဆိုင်ရာအဆင့်မှာမြန်မာနိုင်ငံရဲ့အနေအထားနည်းနည်းတက်လာပါတယ်ဒါအပြင်နိုင်ငံသားအခွင့်အရေးဆိုင်ရာလွတ်လပ်မှုမှာလည်းနည်းနည်းတက်လာပြီးတော့အတက်ဖက်ကိုဆက်ပြနေပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အရက်ဖက်တို့ပေါင်းပြီးနိုင်ငံရေးတိုက်အတိုင်းမိခင်ကောင်စီဖွဲ့စည်းဖို့ပြင်ဆင်နေကြတဲ့အကြောင်းနဲ့ပတ်သက်ပြီးကြားကြရမှာကတော့
မြန်မာရဲ့အတွက်နိုင်ငံဆွေးနွေးပွဲလုပ်မဲ့အခါမှာတံပေးနိုင်ဖို့တံပေးအဖွဲ့ကြီးနိုင်ဖို့အရေးကို
ကချင်ငင်းရင်ရဲ့ကျိုးဆောင်ဖွဲ့ PCG ကဥအင်ရှင်ဆန်းအောင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ရှမ်းပြည်နယ်တောင်ပိုင်းကစစ်ပြေးဒုက္ခသည်တွေနေရာရဲကိုပြင်ဖို့အခက်အခဲတွေဆက်လက်ရှိနေသေးတဲ့အကြောင်းနဲ့လက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေကဝေဖန်နေကြတဲ့အကြောင်းတွေအပြင်ကျူးကျော်နေအိမ်တွေကိုဝင်ရောက်ဖျက်သိမ်းတဲ့အပေါ်အမြင်သဘောထားတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရသတင်းတွေကိုကိုကျော်ကျော်သိမ်းနေမှသိနေထိုက်တို့ကပြောပြပေးပါဦးရှင
်ကုလသမဂ္ဂကပိတ်ပင်ကန့်သက်ထားတဲ့နျူကလ িয়ার အစီအစဉ်ကိုမြောက်ကိုရီးယားကဆက်လုပ်နေတဲ့အပေါ်တန်ခတ်အရေးယူပြီးအားပေးထောက်ခံဖို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့တရုတ်နိုင်ငံကိုအခုချိန်ထိမစည်းရုံးနိုင်သေးပါဘူးဒါအပြင်တင်းမာတဲ့နှီးပြူဟာနဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေကလည်းတရုတ်ကိုဘေးဖယ်ထားသလိုဖြစ်နေတာကိုပြနေပါတယ်ဂျာလီယူရီပြောင်းလဲမှုလို့ကိစ္စရပ်တွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့တူးတက်မှုတွေရှိထားတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီနဲ့ဒီကနေ့ဘေကျင်းမြို့တွေမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဒါပေမဲ့မြောက်ကိုရီးယားကိုဘယ်လိုကင်တွယ်မလဲဆိုတဲ့ကိစ္စအပေါ်မှာတော့ဆက်ပြီးသဘောထားကွဲနေတော့မယ်လို့ဆိုပါတယ်မြောက်ကိုရီးယားကိုရင်းနှံတင်သွင်းတာနဲ့မြောက်ကိုရီးယားကတွင်းထွက်တပ်ထုတွေကိုတင်ပို့တာတွေပေါ်ပိတ်ပင်ကန့်သတ်မဲ့ပြင်းထန်တဲ့နိုင်ငံတကာတန်ခတ်အရေးယူမှုတွေကိုချမှတ်ဖို့အမေရိကန်ပြည်ထောင်စုကစည်းရုံးနေတယ်ဆိုတဲ့သတင်းထွက်နေတာပါမြောက်ကိုရီးယားကိုရင်းနှံတင်ပို့နေပြီးစီးပွားရေးအထောက်ပံ့တွေပေးနေပြီးတော့အဓိကကုန်သွယ်ပေးနိုင်ငံဖြစ်တဲ့တရုတ်ရဲ့ထောက်ခံမှုမရဘဲနဲ့တော့တန်ခတ်အရေးယူမှုကိုထိအောင်လုပ်ဖို့ခက်ခဲပါလိမ့်မယ
်မြန်မာနိုင်ငံရဲ့အာဂရီလိုက်စားမှုအခြေအနေကကမ္ဘာနိုင်ငံပေါင်း168နိုင်ငံထဲမှာအဆင့်149မှာရှိနေတယ်လို့စစ်တမ်းအသစ်တစ်ခုကဖော်ပြလိုက်ပါတယ်ကမ္ဘာတဝန်းကနိုင်ငံပေါင်း168နိုင်ငံရဲ့အာဂရီလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်ပြီးထုတ်ပြန်လိုက်တဲ့Transparency International အဖွဲ့ရဲ့2015ခုနှစ်စစ်တမ်းသစ်မှာအခုလိုဖော်ပြလိုက်တာဖြစ်ပါတယ်။အာဂရီလိုက်စားမှုအခြေအနေမှာမြန်မာနိုင်ငံကအဆင့်149နဲ့ဆိုးဝါးနေဆဲဖြစ်ပေမဲ့ပြီးခဲ့တဲ့2014ခုနှစ်တုန်းကအဆင့်156 2013ခုနှစ်တုန်းကအဆင့်159ဖြစ်ခဲ့တာနဲ့ရှင်ရင်တော့ပြီးခဲ့တဲ့နှစ်အတွင်းအာဂရီလိုက်စားမှုအခြေအနေအနည်းငယ်တိုးတက်မှုရှိလာတာဖြစ်ပါတယ်။ဒါပေမဲ့ရှေ့တောင်အာရှဒေသရင်းနိုင်ငံတွေထဲမှာတော့ကမ္ဘောဒီးယားနိုင်ငံပြီးရင်မြန်မာနိုင်ငံမှာအာဂရီလိုက်စားမှုအစိုးဆုံးနိုင်ငံဖြစ်ရပ်တည်နေစေဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အာဂရီလိုက်စားမှုအခြေအနေကအာဖရိကနိုင်ငံတွေဖြစ်တဲ့ Chad, Democratic Congo သမ္မတနိုင်ငံတို့နဲ့တန်းတူဖြစ်တယ်လို့လည်း Transparency International အဖွဲ့ကြီးရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအပါအဝင်ဖြစ်တဲ့ Asia Pacific ဒေသရင်းအခြေအနေတစ်ခုလုံးကတော့အာဂရီလိုက်စားမှုကဒေသရင်းမှာအဓိကပြဿနာတစ်ခုအဖြစ်ရှိနေစေဖြစ်ပြီးအာဂရီလိုက်စားမှုတိုက်ဖျက်ရေးအရေးယူလှုပ်ဆောင်မှုတွေကတိုးတက်ဖြစ်ထွန်းမှုမဖြစ်စလောက်ပဲရှိတယ်လို့လည်းဖော်ပြပါဗျ။ဒါပေမဲ့လူလူကြားမှာအာဂရီလိုက်စားမှုအခြေအနေကိုပြောင်းလဲလို့စိတ်ကတိတ်ကိုမြင့်တက်လာတာကိုတော့ကောင်းမွန်တဲ့အခြေအနေဖြစ်ဖော်ပြပေမဲ့အစိုးရတွေဘက်ကအာဂရီလိုက်စားမှုတိုက်ဖျက်ရေးထိရောက်အောင်လုပ်ဖို့လိုအပ်နေသေးတယ်လို့ပြောဆိုပါဗျ။ကမ္ဘာတလောအာဂရီလိုက်စားမှုအစိုးရဆုံးနိုင်ငံတွေကတော့မြောက်ကိုရီးယား၊ဆိုမာလီယာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ဖြစ်တယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်
။မြန်မာနိုင်ငံရဲ့နိုင်ငံသားအခွင့်အရေးဆိုင်ရာလွတ်လပ်မှုဟာ2015ခုနှစ်တွင်အဆင့်6ကနေ9ကိုတက်လာပြီးအတက်ဖက်ကိုဆက်ပြီးပြနေတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကပြောပါတယ်။ရိုဟင်ဂျာလူနည်းစုတွေဘေးဖယ်ခံခဲ့ရပြီးမလဲအများအပြားလွတ်လပ်ပြီးတရားမျှတတယ်လို့မြင်ကြတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြတ်သက်အနိုင်ရပြီးတဲ့နောက်လွတ်လပ်ခွင့်အခြေအနေအတက်ဖက်ကိုပြတာလို့ Freedom House ကပြောပါတယ်။ဒါပေမဲ့လည်းလွတ်လပ်ခွင့်တစ်စုံလုံးအခြေအနေနဲ့ပတ်သက်လို့တော့ Not Free အပြည့်အဝလွတ်လပ်မှုမရှိသေးတဲ့နိုင်ငံတစ်ခုအဖြစ်2016ခုနှစ်တက္ကသိုလ်လွတ်လပ်မှုဆိုင်ရာအစည်းအဝေးအသစ်ထဲမှာ Freedom House ကသတ်မှတ်ထားတော့မှာပဲ။မြန်မာနိုင်ငံရဲ့အခြေအနေရဲ့ရက်ကိုထောက်ပြထားတာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အမျိုးမျိုးကိုစစ်တပ်ကဆက်ပြီးထိုးစစ်ဆင်နေတာပြီးပြည့်စုံတဲ့နိုင်ငံရေးဆွေးနွေးပွဲမျိုးအစိုးရကမလုပ်ချင်တာကြောင့်2015ခုနှစ်မှာတနိုင်ငံလုံးအပြစ်ခတ်ရေးစီအလားအလာဆက်ပြီးအဟန့်အတားဖြစ်ခဲ့တာ သတင်းမီဒီယာပေါ်ကန့်သက်တားဆီးတာတွေဆက်ရှိနေတာ။ကျောင်းသားဆန္ဒပြပွဲတွေကိုအင်အားသုံးနှိမ်နှင်းဖြိုခွဲခဲ့တာနဲ့အမျှလွတ်လပ်စွာစုဝေးခွင့်ဆက်ပြီးချိန်ချောက်ခံနေရတာ။မူဆလင်ဆန့်ကျင်ရေးလှုံ့ဆော်တာတွေဆက်ဖြစ်နေတာ။နိုင်ငံရေးပါတီတွေဟာယူကော့ပွဲမှာမူဆလင်ကိုယ်စားလှယ်လောင်းတွေကိုဝန်မပြိုင်စေဘဲတိတိတသားရှောင်ခဲ့တာ။အမျိုးဘာသာသာသနာကာကွယ်ရေးဥပဒေတွေလိုခေါင်းစဉ်တက်ထားတဲ့ဥပဒေ၄ခုကိုလွှတ်တော်ကပြဋ္ဌာန်းခဲ့တာစတဲ့အချက်တွေကို Freedom House အဖွဲ့ရဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။တကဘာလုံးရဲ့လွတ်လပ်ခွင့်တစုံလုံးအခြေအနေကတော့စနေမြောက်ဆက်တိုက်ကြာဆင်းလာတယ်လို့ Freedom House အဖွဲ့ရဲ့အစီအစဉ်အသစ်ထဲမှာဖော်ပြထားပါတယ်
။အရေးပါတဲ့ Syria တိုက်ခိုက်အဖွဲ့ရဲ့ကော်မတီကကုလသမဂ္ဂဂျာဝင်ဆောင်ရွက်ပေးတဲ့ Geneva ကငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်မတက်ဒီကနေ့ဗုဒ္ဓဟူးနေ့မှာဆုံးဖြတ်ကြမယ်လို့ခန့်မှန်းရပါတယ်။ကုလသမဂ္ဂရဲ့ Syria ရဲ့အထူးကိုယ်စားလှယ် Stephen D. Mitua ကမနေ့အင်္ဂါနေ့ကဆွေးနွေးပွဲတက်ရောက်ဖို့ဖိတ်ကြားလှော်တယ်ပို့ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဖိတ်ကြားခံရသူတွေတဲ့ဘသူတွေပါတယ်ဆိုတာကိုတော့ထုတ်ဖော်မပြောပါဘူး။အစိမ့်မြစစ်ဆန်ညှိနှိုင်းရေးကော်မတီကတော့အတိုက်ခံကိုယ်စားလှယ်စစ်စစ်တွေဖြစ်တင်တယ်လို့ပြောဆိုထားပြီးဆွေးနွေးပွဲပေါ်မှာအပြုသဘောဆောင်တဲ့ချင်းကပ်မှုမျိုးကိုလည်းအဖွဲ့ဝင်တွေမှတွေ့မြင်နေရတယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့ဆွေးနွေးပွဲတွေအပြီးနောက်ဆုံးဆုံးဖြတ်ချက်ချဖို့စီစဉ်ထားပါတယ်။အတိုက်ခံကော်မတီမှာမပါဝင်တဲ့တခြားအတိုက်ခံပုဂ္ဂိုလ်တွေကလည်းဖိတ်ကြားခံရတဲ့အကြောင်းပြောဆိုကြပါတယ်။2013ခုနှစ်မှာယာရုကဖိတ်ရှားခံရတဲ့ Syria ဒုတိယဝန်ကြီးချုပ်ဟောင်းလည်းဖြစ်ရုရှားနဲ့အချိတ်ဆက်ဆက်ပြီးရှိနေစေဖြစ်တဲ့ကာဒရီဂျာမီလ်နောက်ခတ်အာရပ်ညွန်ပေါင်းအဖွဲ့ရဲ့နိုင်ငံရေးအဖွဲ့ပူရဲဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ထင်ရှားတဲ့အတိုက်ခံပုဂ္ဂိုလ်တဦးဖြစ်သူဟေသန်မန္နာတို့လည်းဖိတ်ကြားခံရတယ်လို့ပြောဆိုကြသူတွေထဲမှာပါဝင်ပါတယ်။ဒါပေမဲ့ဆီးရီးယားမှာအင်အားအကြီးဆုံးခတ်ပါတီဖြစ်တဲ့ Democratic Union Party PYD ကတော့သူတို့ကိုမဖိတ်ဘူးလို့ပြောပါတယ်။ရုရှားဘက်ကဆီးရီးယားခတ်လူမျိုးစုတွေကိုဆွေးနွေးပွဲမှာထည့်သွင်းခြင်းပေမဲ့တူရကီဘက်ကတော့အကြောက်ကံညှင်းဆန်နေစေဖြစ်ပါတယ
်။ UAVE ကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ဒီဝေကနေဗိုလ်ထူးညက်နေပဲသတင်းတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်။တိုင်ဝမ်သမ္မတမဟာရင်ကျောင်းကတောင်တရုတ်ပင်လယ်ကကျုံကျုံကိုတွားရောက်ဖို့စီစဉ်ထားတာဟာဆိုးရွားစွာကိုအထောက်အကူမဖြစ်စေဘဲအဲ့ဒီခြေပြင်မှာပိုင်ဆိုင်မှုငင်းပွားနေတဲ့အခြေအနေပြည်လဲဖို့ဘာမှဖြစ်လာမှာမဟုတ်ဘူးလို့အမေရိကန်တာဝန်ရှိသူတူကဒီကနေ့ပြောလိုက်ပါတယ်။တရုတ်နှစ်ခုနှစ်မတိုင်ခင်လာမယ့်ကြာသပတေးနေ့မှာတိုင်ပင်ကျွန်းကိုသမရမာသွားပြီးအဲ့ဒီမှာခြားထားတဲ့တိုင်ဝမ်စစ်တပ်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံမယ်လို့သမရယုံကပြောထားတာပါ။အဲ့ဒီကျွန်းဟာတရုတ်နိုင်ငံနဲ့အာရှပစိဖိတ်ဒေသအင်းကြီးနိုင်ငံတွေအကြားနေပြည်တော်ဆိုင်မှုဆိုင်ရာငင်းပွားနေတဲ့တယံဇာတပေါ်ကျွဲဝါတဲ့အဓိကနေရာတစ်ခုမှာရှိပါတယ်။တိုင်ပင်ကျွန်းကိုသမရမာရင်ကျောင်းသွားဖို့စီစဉ်ထားတဲ့ပေါ်စိတ်ပြည့်မိတယ်လို့တိုင်ဝမ်အခြေစိုက်အမေရိကန်အင်စတီကျူရဲ့ပြောခွင့်ရမျိုးသမီးဆိုနီယာအော်ဘုံကပြောပါတယ်။အမေရိကန်နဲ့တိုင်ဝမ်ကြားတရားဝင်တန်တမန်ဆက်ဆံရေးမရှိတဲ့အတွက်ဒီအင်စတီကျူဟာအမေရိကန်တန်ယုံသဘောလှုပ်ဆောင်နေတဲ့ဌာနပါ။တိုင်ပင်ကျွန်းဟာစပရယ်လီကျွန်းစုတွေထဲမှာပါတဲ့ကျွန်းအများအပြားတွေကတကျွန်းပါ။အဲဒီကျွန်းစုတွေကိုတရုတ်၊တိုင်ဝမ်၊ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတွေကပိုက်ဆိုင်တယ်လို့ပြောထားကြပါတယ်
။အမေရိကတိုက်ကနိုင်ငံ20ကျော်တို့မှာကူးစက်ဖြစ်ပွားနေတဲ့ဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုအတွေ့ကူတုံးနဲ့ကာကွယ်ဆေးတွေထုတ်လုပ်နိုင်တဲ့အခြေအနေထိရောက်အောင်စမ်းသပ်မှုတွေကိုအရှိန်မြင့်လှုပ်ဆောင်ကြဖို့အမေရိကန်သမ္မတဘာရက်အိုဘားမားကတိုက်တွန်းလိုက်ပါတယ်။ချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပြန့်ပွားဖြစ်ပွားနေတဲ့ဒေသတွင်စီးပွားရေးနဲ့ဖွံ့ဖြိုးရေးအပေါ်သက်ရောက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်ကျန်းမာရေးဆိုင်ရာအကြီးအကဲအကြံပေးတွေနဲ့လည်းသမ္မတအိုဘားမားအစည်းအဝေးတစ်ခုခေါ်ယူခဲ့တယ်လို့အင်ပြူရောကပြောပါတယ်။ဘရာဇီးနိုင်ငံတွင်မွေးကင်းစာကလေးငယ်တွေမှာရှိရမယ့်ဥကောင်အရွယ်အစားထက်သေးငယ်ပြီးအုံနောက်ဖွံ့ဖြိုးမှုကိုထိခိုက်စေနိုင်တဲ့အာယုံကျော်ဆိုင်ရာထိခိုက်မှု4000လောက်ဟာချင်းကနေတဆင့်ကူးစက်တဲ့ဗိုင်းရပ်စ်ပိုးနဲ့ဆက်ဆက်မှုရှိနေနိုင်တယ်လို့ကျန်းမာရေးကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားနေတဲ့ဒေသတွေကိုကိုဝင်ဆောင်မျိုးသမီးတွေခီးမသွားကြဖို့လဲအမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ထဲမှာလည်းအမျိုးသားတဦးဇီကာဗိုင်းရပ်စ်ကူးစက်ခံထားရမှုကိုစစ်ဆေးတွေ့ရှိထားတယ်လို့ကျန်းမာရေးအရာရှိတွေကပြောပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုမှာချင်းပေါက်ဖွားတဲ့ရာသီမရှိတာကြောင့်ဗိုင်းရပ်စ်ပြန့်နှံ့မဲ့အန္တရာယ်မရှိဘူးလို့လည်းအရာရှိတွေကပြောပါတယ်။တောင်အမေရိကတိုင်နယ်ဗဟိုအမေရိကကိုခီးသွားတဲ့ဒိမတ်နိုင်ငံသားတဦးမှလည်းဇီကာဗိုင်းရပ်စ်ပိုးဆန်းသက်တွေ့ရှိတယ်လို့ဒိမတ်ကျန်းမာရေးအရာရှိတို့ကဒီကနေ့ပြောဆိုပါတယ်
။ပြည်ပခါလူနဲ့ဒုက္ခရောက်နေတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအမေရိကန်ဒေါ်လာ393သန်းဒီနှစ်အတွက်ကူညီကြဖို့ကုလသမဂ္ဂကဒီကနေ့ပန်ကြားလိုက်ပါတယ်။ နိုင်ငံတော်မှာအကူအညီလိုနေတဲ့လူသန်းပေါင်းများစွာအတွက်အရေးပေါ်လိုအပ်နေတဲ့အသက်ကအကူအညီတွေပေးနိုင်ဖို့ဖြစ်တယ်လို့ဆိုပါတယ်။စန္ဒယိခါကျန်းမာရေးဆောင်ရှောက်မှုအာဟာရတန့်ရှင်းတဲ့ရည်နဲ့တခြားတန့်ရှင်းရေးဆိုင်ရာအကူအညီတွေကိုအာဖဂန်နစ္စတန်နိုင်ငံအတွက်လူသားချင်းစာနာမှုအကူအညီဆိုင်ရာ2016ခုနှစ်အစီအစဉ်အရခန့်မှန်းခြေလူပေါင်း 3.5 သန်းကိုပေးသွားမယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုလုပ်ငန်းဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးမာ့ကဘော်ဒန်ကဒီကနေ့ပြောပါတယ်။ရမုံငွေပန်ကြားချက်ကိုကဘူးမြို့တော်မှာအာဖဂန်မှုဆောင်ရာရှိချုပ်အဗ်ဒူလာအဗ်ဒူလာနဲ့အတူတွဲပြီးထုတ်ပြန်တဲ့အချိန်သူကအဲ့ဒီလိုပြောသွားတာပါ။ပြည်ပခါကြောင့်ဖြစ်လာတဲ့လူသားပေဒုက္ခဆိုင်ရာလူဝတ်ချက်တွေတိုးလာဖို့ခံမှန်းထားတယ်လို့ဘော်ဒန်ကပြောပါတယ်။ပြီးခဲ့တဲ့နှစ်တွင်အာဖဂန်နစ္စတန်မှာတာလီဘန်တွေရဲ့တိုက်ခိုက်မှုကညော့မသွားပါဘူး။တာလီဘန်တွေရှေ့တိုးပြီးထိုးစစ်ဆင်လာတာကြောင့်အေပီလာမှာနေဦးရသည့်ကာလပုံမှန်တိုက်ပွဲတွေစတဲ့အခါသူထက်တန်ရုပ်ဖြစ်ရက်တွေပိုတိုးလာမှာကိုစိုးရိမ်နေကြတာပါ။ဗီယက်နမ်ကွန်မြူနစ်ပါတီရဲ့လက်ရှိထွေထွေတွင်မူဝင်းဖူထရောင်းကိုဒုတိယ၅နှစ်သက်တမ်းအတွက်ဒီကနေ့ပြန်ပြီးရွေးကောက်တင်မြှောက်လိုက်တယ်လို့အစိုးရအဖော်ဗီယက်နမ်သတင်းအေဂျင်စီကပြောပါတယ်။အဖော်ဝင်၁၉ဦးပါပေါ်လစ်ဘျူရိုထဲမှာနေရာတစ်ခုအတွက်ဝန်ကြီးချုပ်ဝင်းတန်ဒေါင်းရဲ့စိန်ခေါ်ချက်ကိုအသက်82နှစ်အရွယ်ထရောင်းကရင်ဆိုင်ခဲ့တာပါ။ဝန်ကြီးချုပ်ဒေါင်းကစနစ်တာသက်တမ်းတွင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုလုပ်ခဲ့သူပါ။အဲ့ဒီပြည်ပြင်ပြောင်းလဲမှုတွေကြောင့်ဗီယက်နမ်နိုင်ငံမှာနိုင်ငံခြားကြီးညှိနှိုင်းမှုအသစ်တွေဝင်လာခဲ့ပါတယ်။ဗီယက်နမ်ရဲ့အယူဝါဒဘိုင်းနဲ့စီးပွားဆိုင်ရာရန်သူဟောင်းကြီးဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးအကောင်အောင်လဲဝန်ကြီးချုပ်ဒေါင်းကလုပ်ခဲ့ပါတယ်။2015ခုနှစ်တွင်ကမ္ဘာတဝန်းမှာတိုယိုတာကားဆင်ရည် 10.15 သန်းရောင်းချခဲ့တယ်လို့ဂျပန်အခြေစိုက်တိုယိုတာမော်တော်ကော်ပိုရေးရှင်းကပြောပါတယ်။ဒါကြောင့်လဲတိုယိုတာဟာကမ္ဘာပေါ်မှာအယုံရဆုံးကားအဖြစ်၄နှစ်ဆက်တိုက်နေရာရသွားပါတယ်ခင်ဗျာ
။
ထိုက်တန်ရောက်တဲ့တဲ့တွေကိုကိုကြွကြွသိနေမှတင်ကြီးထိုက်လို့ကြေညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်အရင်ဦးဆုံးအနေနဲ့ကချင်လွတ်လပ်ရေးဖွဲ့ KIO နဲ့အရက်ဖက်တို့ပေါင်းပြီးနိုင်ငံရေးတိုင်ပင်ခံကောင်စီဖွဲ့စည်းဖို့ပြင်ဆင်နေကြတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်ကချင်လွတ်လပ်ရေးဖွဲ့ KIO ကနိုင်ငံရေးဆွေးနွေးပွဲတွေအတွက်အရက်သားခေါင်းဆောင်တွေနဲ့ပူးပေါင်းပြီးအကြံပေးအဖွဲ့တရက်ဖွဲ့စည်းနိုင်ဖို့လှုံ့ဆော်နေတယ်လို့ဒီရက်ပိုင်းအတွင်းမှာလည်းဖြစ်မြောက်ရေးကော်မတီတရားကိုဖွဲ့စည်းလိုက်ပါတယ် KIO အနေနဲ့ဆိုရသည့်လက်ထက်နိုင်ငံရေးဆွေးနွေးပွဲကိုဖိတ်ခေါ်ရင်တက်ရောက်ဖို့ရှိပေမဲ့တနိုင်ငံလုံးပြစ်ခတ်ရဆဲရေးစာချုပ်လက်မှတ်ရေးထိုးရမှာတော့အားလုံးပါဝင်ရေးမှုကိုပဲဆက်လက်ဆွဲကင်ထားဆဲဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကဘာသာရေးနဲ့အရက်သားခေါင်းဆောင်30လောက်ကိုလိုက်စာမျိုးကိုဖိတ်ခေါ်ပြီးနိုင်ငံရေးအကြံပေးအဖွဲ့ဖွဲ့စည်းနိုင်ဖို့အတွက်ဒီလ21ရက်နေ့ကနေ23ရက်နေ့အထိဆွေးနွေးခဲ့တာဖြစ်ပါတယ်ဒီလိုဆွေးနွေးခဲ့ပြီးတဲ့နောက်ဖြစ်မြောက်ရေးကော်မတီတရက်ကို KIO နဲ့အရက်သားတွေပူးပေါင်းဖွဲ့စည်းခဲ့တယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်းအောင်ကပြောပါတယ်
အဲညီညာရဲ့အတွက်နိုင်ငံဆွေးနွေးပွဲလုပ်မဲ့အခါမှာအကြံပေးနိုင်ဖို့အကြံပေးအဖွဲ့စီးနိုင်ဖို့အရေးကိုဖြစ်မြောင်ရေးကော်မတီတစ်ခုလုပ်တယ်အကြံပေးကော်မတီရောဆွေးရသေးဘူးသူကဖြစ်မြောင်ရေးကော်မတီပဲရှိတယ်ဟုတ်ကဲ့အဲ့ဒါတော့ဖွဲ့စည်းသွားပြီအဲ18ရောက်နေမှာဒီဟိုဘက်9ရက်ပေါ့ရပ်ပက12ရက်အစိုးရအတက်မဖြစ်ခင်ကိုအဲဖွဲ့စည်းချက်သွားမှာပါဖေဖော်ဝါရီလကုန်လုံးမှာဖွဲ့စည်းချက်သွားမှာလေအဲ့လိုပဲညွှန်းလင်းရပါတယ်
KIO အနေနဲ့ဆူအာတစ်ကနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ခေါ်လာရင်တက်ရောက်ဖို့အသင့်ရှိနေပြီးတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးမှတက်ရောက်ရမယ်ဆိုရင်တော့ NCA ကိုလက်မှတ်ရေးထိုးရမှာလက်နက်ကိုင်အဖွဲ့အားလုံးပါဝင်ရင်းမူရဆောင်ရွက်သွားဖို့ပြင်ဆင်ထားကြောင်းလည်းဦးအင်ရှန်ဆန်းအောင်ကပြောပါတယ်
အစိုးရအနေနဲ့နိုင်ငံဆွေးနွေးပွဲတခါလေလုပ်မယ်ဆိုရင်တော့အကုန်လုံးပါဝင်တက်ရောက်လို့ရတာပေါ့ဒါမှမဟုတ်ပြစ်ခတ်ရစေးရင်လုပ်အောင်မယ်ဆိုတော့တနင်္ဂနွေလုံးအတိုင်းအတာပြစ်ခတ်ရစေးလို့ပြောတဲ့အတိုင်းပဲတနင်္ဂနွေလုံးအတိုင်းအတာပြစ်ခတ်ရစေးကိုသူတို့ကလက်မှတ်ရေးထိုးတင်တယ်လို့ပြောပါတယ
် NCA လက်မှတ်မထိုးခင်မှာအစိုးရအသစ်ကနိုင်ငံရေးဆွေးနွေးပွဲကိုလေးလာသူအဖြစ်ပါဝင်တက်ရောက်ဖို့ဖိတ်ခေါ်မယ်ဆိုရင် KIO ဘက်ကတက်ရောက်ဖို့မရှိကြောင်းလည်းပြောပါတယ်လက်ရှိအစိုးရကဒီလဒုတိယဘက်ကနိုင်ငံရေးဆွေးနွေးပွဲအဖြစ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပရမှာလဲ KIO ကပါဝင်တက်ရောက်ခဲ့တာမရှိပါဘူးအခုလိုအရက်သားတွေပါဝင်တဲ့နိုင်ငံရေးအတိုင်ပင်ခံအဖွဲ့ဖွဲ့စည်းဖို့ပြင်ဆင်လာတဲ့အပေါ်မှာတော့ကချင်ငြိမ်းချမ်းရေးကွန်ရက်ကဒေါ်ခွန်ကြာကကြိုဆိုပါတယ်
နိုင်ငံရေးတိုင်ပင်ခံကအရက်သားအဖွဲ့အစည်းတွေနဲ့ပါပူးပေါင်းပြီးမှဖွဲ့စည်းထားတယ်ဆိုလို့ရှိရင်အရင်ကောင်းတယ်လို့ပဲယူဆတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်တော့ဒီပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲမှာလုပ်တယ်လို့မျိုးပေါ့ခေါင်းစဉ်အမျိုးမျိုးကနေတခြားကျွမ်းသူများပါပါဝင်ခွင့်ရမယ်ပေါ့ပြီးလို့ရှိရင်မူဝါဒအားဖြင့်လက်ရှိဒီငြိမ်းချမ်းရေးညှိနှိုင်းရေးအတွက်တင်မကပဲနဲ့ရည်ရှိအတွက်ပါအနာဂတ်အတွက်ပါထက်သွင်းစဉ်းစားပြီးတော့မှဒီလိုဥဆောင်နိုင်တယ်ဆိုရင်တန်ကောင်းပါလိမ့်ရှင်ကျေးဇူးတော်ဒီအရက်ပဲအဖွဲ့အစည်းတွေတည်သူလူထုကနေဒီတော့မှပို့ပြီးမှဒီမဟာဗျူဟာမှာရောညီဗျူဟာမှာရောလက်တွေ့လှောက်ဆောင်ရမှာရောပို့ပြီးမှပွင့်လာမယ်လို့ယူဆတယ်ရှင့်
KIO နဲ့အရသာခေါင်းဆောင်တွေပူးပေါင်းပြီးနိုင်ငံရေးအကြံပေးအဖွဲ့ဖြစ်မြောက်ရေးကော်မတီမဖွဲ့စည်းခင်ဒီလဒုတိယပတ်အတွင်းမှာတော့ KIO ဘိုးကော်မတီစည်းဝေးတရက်ကျင်းပခဲ့ပါတယ်။ဒီစည်းဝေးမှာထိပ်ပိုင်းခေါင်းဆောင်တွေထူးထူးခြားခြားပြောင်းလဲတာမရှိပေမဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့ဒုစစ်ဦးစီးချုပ်ဗိုလ်ချုပ်ဂုံမော်ကိုတော့ KIO ရဲ့ဒုဥက္ကဋ္ဌအဖြစ်ပြောင်းလဲတာဝန်ပေးအပ်ခဲ့တယ်လို့ဒုစစ်ဦးစီးချုပ်နှစ်ဦးကိုလည်းအစာထိုးခံထားခဲ့ပါတယ်။လောလောဆယ်မှာတော့ KIO အပါအဝင်တိုင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ဟာ NCA ကိုတနင်္ဂနွေလုံးပစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်ခံထားပေမဲ့အဖွဲ့အားလုံးမပါဝင်တာကြောင့်လက်မှတ်ရေးထိုးမထားသေးပါဘူး
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းကစစ်ပီးဒုက္ခသည်တွေနဲ့ရဲကွန်ပြန်ဖို့အခက်အခဲတွေရှိနေသေးတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်နယ်တို့ကြားတိုက်ပွဲဖြစ်ပွားမှုကာလအတန်ကြာရပ်တန့်နေခဲ့လို့ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မန်းရှုမြို့နယ်အတွင်းကစစ်ပီးဒုက္ခသည်တွေနေရရင်ကိုပြန်ကြပြီးဖြစ်ပေမဲ့ဟိုင်းပါစခန်းကစစ်ဘေးရှောင်း800ခန်းဟာနေမြေလုံခြုံရေးအခြေအနေရနေရရင်ကိုပြန်ဖို့ခက်ခဲတွေတွေ့နေရပါလိမ့်တယ်။ဒီရက်ပိုင်းအတွင်းမှာလည်းအေးလိုင်းတန်ခတ်မှုနဲ့အချိန်ခါမဟုတ်မိုးရွာသွန်းမှုတွေကိုဒုက္ခသည်တွေခံစားနေကြရတယ်လို့ကုညီရေးကော်မတီတွေကပြောပါတယ်ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေစိုက်တည်နာကိုနိုင်ကိုရင်ကတင်ပြပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းရှုမြို့နယ်ဟိုင်းပါဒုက္ခသည်စခန်းမှာရှိတဲ့ကုန်းနေရွာ၊နတ်ပါမုံရွာ၊စုံခွန်ရွာကဒေသခံကြေးရွာသားတွေဟာနေရရင်မှပျက်စီးဆုံးရှုံးမှုများပြားနေတယ်လို့ညီမျိုးပေါင်းအန္တရာယ်တွေရှိနေတဲ့အခြေအနေတွေကြောင့်နေရရင်ကိုမပြန်ရဲသေးဘူးလို့ဒုက္ခသည်ကုညီကော်မတီဝင်သူဖြစ်သူနန်းကောင်ခန်းကအခုလိုပြောပါတယ
်။အဲ့ပါမှာတော့ရှေ့ကျော်တော့ကြာအောင်ပဲ။ဘာလို့လဲဆိုတော့တချို့နေရာကတော့သူတို့ပြန်သွားလဲသူတို့စားဖို့တောက်ဖို့အချိန်မပြေဘူး။နံပါတ်မူရောကုညီမျိုးအဆုံးခွန်ရော။နောက်ပြီးတော့တာဆန်မှုလဲအကုန်မပြန်သေးဘူး။တချို့ကလည်းအချက်စီးတွေသူတို့ကတင်ရလဲတချို့ကအချက်စီးခံရတယ်လေ။နောက်ပြီးတော့ဟိုလက်တန်ဆန်ပြီးရှိနေတဲ့ဥစ္စာလဲသူကဒီရတဲ့တချို့သူတို့ကချိတ်စားလိုက်တယ်အဲ့လိုမျိုးရှိရလို့နေမြုံမိုင်းအောင်လဲသူကတော့ကြောက်နေတာပဲ။
စစ်ဘေးသိမ်းရှောင်နေတဲ့ကာလတွင်စပားဆိုင်ခင်ပြောင်းခင်ကျွဲနွားတွေပြည့်စည်ဆုံးရှုံးခဲ့ပြီးမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေထောင်လာတဲ့မြေမြုပ်မိုင်းတွေဟာနေရပြန်ဖို့အတွက်အခက်အခဲတစ်ခုလိုဖြစ်နေတယ်လို့သူကဆိုပါတယ်ဒုက္ခသည်စခန်းမှာမိုးကတဲလေးတွေနဲ့နေထိုင်နေကြရတဲ့စစ်ဘေးရှောင်တွေနေနဲ့ဒီရက်ပိုင်းတွင်ပြင်းထန်တဲ့အေးလှိုင်းတန်နဲ့မိုးရွာသွန်းမှုတန်ကိုခံရတယ်လို့လည်းနန်းကောင်ခန်းကအခုလိုဆက်ပြောပါတယ်
မင်းမိုင်းရှူမှာဒီမူတီချတာလေမူတီချတော့အားအေးဆက်နေတာနေရလို့ရှိပြီဒီအေးရဲ့ယာဒီမှာတော့ဒုက္ခတွေလည်းတော့ခက်ခဲရှိနေဘာလို့လဲဆိုတော့ဆောင်းတွေကတော့ပြည့်စင်သူကအရင်ကတော့ပူထားတာရှိပါတယ်မိုးလာတော့ဒုက္ခခက်တယ်ဘာလို့လဲဆိုတော့သူကဆောက်ထားတဲ့အင်းကတော့တဲလေးပဲလေတဲဆိုတော့မိုးကတဲဆိုတော့ကြာလာဒီမိုးကသူကပြည့်စင်သူခံနိုင
်ဒီစစ်ဘေးဒုက္ခတွေတွေဟာပြီးခဲ့တဲ့နှစ်အောက်တိုဘာလလယ်တုန်းကမြန်မာစိုးရစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့ကြားဖြစ်ပွားခဲ့တဲ့ပွဲတွေကြောင့်နေရကနေထွက်ပြေးတိမ်းချောင်လာခဲ့ကြတာပါ။တောင်းနဲ့ချီတဲ့ထွက်ပြေးလာတဲ့ဒုက္ခသည်တွေဟာမိုင်းရှုမြို့ပေါ်ကဒုက္ခသည်စခန်း၅ခုနဲ့မိုင်းရှုမြို့နယ်ဟိုင်းပါဝမ်ဆော့ဒုက္ခသည်စခန်းကြီးတီမြို့နယ်ကဝမ်ဝဒုက္ခသည်စခန်းမှာခူလုံနေကြရပါတယ်။2015ခုနှစ်ဒီဇင်ဘာလဆန်းမှာမြန်မာအစိုးရကိုယ်စားလှယ်ဖွဲ့တွေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုယ်စားလှယ်ဖွဲ့တို့ကနေအပြစ်ခံရစရေးတွေ့ဆုံဆွေးနွေးချက်ရတပ်စုခွာရေးသဘောတူညီချက်တွေကြောင့်ဒေသခံတွေချုပ်နေရပြန်ကြပြီမဲ့လေကုန်းနေရွာနံပါမုံရွာစုံခွန်ရွာကဒေသခံ၈ရွာကျော်ဟာနေရရင်ကိုပြန်ဖို့အခက်တွေ့နေစေလဲဖြစ်ပါတယ်မြန်မာအစိုးရကိုယ်စားလှယ်တွင်လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုယ်စားလှယ်တို့သဘောတူညီချက်ရဒုက္ခသည်တွေကိုနေရရင်ပြန်ဖို့နိုင်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအကူအညီပေးသွားမယ်ဆိုပေမဲ့လည်းလက်တွေ့မှာတော့အကူအညီပေးဆောင်တာမျိုးမတွေ့ရသေးဘူးလို့လည်းနန်းကောင်ခန်းကပြောပါတယ်အလားတူတရုတ်မြန်မာနယ်စပ်နီးဖရဲဒုက္ခသည်စခန်းတွေမှာလည်းအေးအေးတန့်ကိုပြင်းထန်စွာခံစားနေရတယ်လို့ KIU ကချင်စစ်ပြည်ဒုက္ခသည်အကူအညီပေးရေးကော်မတီတာဝန်ခံဘူမူကြီးဟိန်းဝွန်ကပြောပါတယ်လက်ရှိမှာကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားမှုအတန်ကြာရပ်တန့်နေပေမဲ့တိုင်းနဲ့ချီရှိနေသေးတဲ့ကချင်စစ်ပြည်ဒုက္ခသည်တွေနေရပြန်နိုင်ဖို့မဖြစ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်တမရဦးသိန်းစိန်ဆိုရတက်လာပြီးနောက်ပိုင်းတိုင်းဒါလနဲ့ကန်ဖွဲ့တွေနဲ့အပြစ်ခံရစဲရေးအတွက်တွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်း2015ခုနှစ်မှာတိုင်းဒါလနဲ့ကန်ဖွဲ့၈ဖွဲ့နဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပြီးမြဲ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လွတ်လပ်ရေးဖွဲ့ KIU ကိုကန့်တပ်ဖွဲ့တောင်းမလောင်တပ်ဖွဲ့နဲ့ရခိုင်တပ်မတော်တို့နဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
ကိုနိုင်ကွန်းအင်းတင်ပြပို့ခဲ့တာပါအခုဆက်လက်ပြီးတော့ကျူးကျော်နေအိမ်တွေကိုဝင်ရောက်ဖျက်ဆီးတဲ့ပေါ်တဘောရအမြင်တွေကိုနားဆင်ရမှာဖြစ်ပါတယ်ရန်ကုန်မြို့တကုန်းစိတ်ကဲမြို့တင်နဲ့မင်္ဂလာတုံမြို့နယ်တွေကကျူးကျော်နေထိုင်သူတွေကိုအခုရက်ပိုင်းအာဏာပိုင်တွေကအင်အားသုံးရှင်းလင်းဖယ်ရှားနေတာကြောင့်ဝေဖန်ကန့်ကွက်မှုတွေပေါ်ထွက်နေပါတယ်အထူးသဖြင့်အစိုးရပြောင်းလဲလှုပ်တော့မဲ့အချိန်အခုလိုဇက်တိုင်အင်အားသုံးဖြည့်ရှင်းမှုတွေတွေ့လာရပြီးရန်ကုန်တိုင်းနေဆက်ရရဝန်ကြီးကအလားတူကျူးကျော်ရကွက်ဖယ်ရှားမှုတွေဆက်လက်လုပ်သွားမယ်လို့လည်းပြောပါတယ်စုံစမ်းမင်းမြန်းထားတဲ့ view ရတဲ့နောက်ကိုကောင်းဆန်ဟင်းကတင်ပြပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါအခု2016နှစ်စာပိုင်းမှာအစိုးရကရန်ကုန်မြို့ပေါ်မှာရှိတဲ့ကျူးကျော်အိမ်တွေကိုစက်တိုက်ဆွဲလို့ရှင်းလင်းဖယ်ရှားနေပါတယ်ဒီလ23ရက်နေ့မှာတကုံမြို့တွေကကျူးကျော်အိမ်ရာ300လောက်ကိုရှင်းလင်းဖယ်ရှားခဲ့တယ်လို့26ရက်နေ့မှာတော့တကုံမြို့နယ်ပြည်မပင်စက်မှုဆောင်ရှိကျူးကျော်နေရာ3ခုကအိမ်ရာ1000ဝန်းကျင်ကိုရဲတပ်ဖွဲ့လုံခြုံရေးအင်အားနဲ့ဘူရူဇာကားတွေနဲ့ရှင်းလင်းခဲ့တာပါအခုလိုအိမ်ရာ3ဖယ်ရှားတဲ့အပေါ်မှာနိုင်ငံရေးလေးလာသူဦးစီသူအောင်မင်းကအခုလိုဝေဖန်ထောက်ပြပါတယ
်ဟိုတိုင်းပြည်မှာပြန်ကြည့်ရင်လူတွေရဲ့နေစရာလိုအပ်ချက်ပေါ့အိမ်ရာလိုအပ်ချက်တွေပါတွေကအများကြီးဖြစ်ပေါ်နေတယ်ရန်ကုန်တိုင်းဆိုရင်ပိုဆိုးတာပေါ့တကယ်တော့လိုအပ်နေတဲ့အိမ်ရာအရေအတွက်ကစားနေချီရှိပေမဲ့သူတို့ပေါ်ဆောင်ပေးနိုင်တာကနည်းနည်းလေးထောင်ကမ်းလေးလောက်ပဲရှိတာပေါ့အဲဒါအဲ့ဒီပြဿနာကိုပြည်ပြည်လည်းလည်းဖြစ်စေချင်တယ်ဆိုရင်နေရာအိမ်ရာတွေအတွက်ကိုဟိုစီးပွားစီးပွားရေးပုံစံကြကြနေပေါ့နော်အများအပြားအရေအတွက်များများပေါ်ထုတ်နိုင်တော့မှသာဒီပြဿနာတွေကိုလည်းဖြေရှင်းပြီးသားဖြစ်သွားမယ်လို့အဲ့လိုထင်ပါတယ်ဆိုတော့ဒီပြဿနာကြီးတစ်ခုလုံးတို့ဖြည့်ရှင်းမှုမလုပ်ဘဲနဲ့အခုလိုပဲဒီတနေရာမှာပေါ်လာလိုက်သွားပြီးတော့ပူဇာနဲ့ထူပေါ်ထိုးပြီးတော့ပေါ်လိုက်ဆိုတဲ့ဟာကပြဿနာကိုပြည်လဲမှုမဖြစ်စေဘူးလို့တော့ထင်ပါတယ
်အစိုးရတကူအာဏာလွှဲပြောင်းကာနီလာပိုင်းအလိုမှာပဲလက်ရှိအစိုးရကအခုလိုရန်ကုန်မြို့စုံတွေမှာရှိတဲ့ကျူးကျော်ရှင်းလင်းတုပ်တည်နေခြင်းအပေါ်ဦးစီသူအောင်မြင့်ကပဲအခုလိုတုံးသက်လိုက်ပါတယ
်တချို့တော့ဒီဟိုစစ်တပ်ပိုင်မြေတို့အစိုးရဝန်ထမ်းဝန်ကြီးဌာနပိုင်မြေတို့တွေကသူတို့ကဒီလိုတွက်ပုံရပါတယ်NLD ကဒီမိုကရေစီအစိုးရဟိုပါလေဒီမိုကရေစီအစိုးရဖြစ်တယ်အဲ့ဒီလိုဆိုတဲ့ခါကျတော့နောင်တို့တက်လာတဲ့ခါကျဒီကိစ္စကဒါ NLD တို့ဘာလို့ကဒါတွေကိုစာနာတဲ့သဘောတွေအများကြီးတွေ့နေရတော့ဖြည့်ရှင်းရခက်ခဲလိမ့်မယ်အဲ့တို့ပိုင်တဲ့ဥမာတက်မတော်ပိုင်မြေပိုင်တဲ့မြေကြီးတွေပြန်ယူရတာခက်မယ်နောက်ပြီးတော့မှတခြားသောဝန်ကြီးဌာနပိုင်နေရာတွေကနောက်ပြီးတော့ကုမ္ပဏီပိုင်နေရာတွေကယူရတာပြန်ခက်မယ်ဆိုတော့ဒီကာလအတွင်းမှာမြန်မြန်ဆန်ဆန်တို့ဖြည့်ရှင်းလိုက်တယ်နဲ့တူပါတယ်အဲ့ဒါလို့ထင်ပါတယ်
ရန်ကုန်တိုင်းဒေသကြီးနဲ့နေဆက်ရေးရဝန်ကြီးပုံမှုကြီးတင်အောင်ထွန်းကတော့ရှင်းလင်းဖယ်ရှားတာတွေကိုရှေ့ဆက်လက်ပြီးအလင်းတင်တယ်လို့ရှင်းလင်းဖယ်ရှားသွားမှာဖြစ်တယ်လို့အခုလိုပြောပါရဲ
ကျူးကျော်ဆိုတော့ဘယ်ရှင်မဖြစ်ကိုလည်းရင်းနှောင်းနဲ့ပြောဖို့ပါတယ်သူ့လိုက်မရခင်နဲ့ဒီကျူးဆိုရှိနေမှာသူကအဆက်ဆက်တောက်လျှောက်ဒီကျူးကိုရှင်းလာတော့တမိုင်းကြောင့်နေပြန်ကြည့်လိုက်ဒီစီမံကြီးကြီးစပြီးဒီရက်မှဒါလောက်အောင်မဟုတ်သူကျိုးတဲ့အချိန်မှာကိုတို့ဒီကဖယ်ရှားရှင်းလင်းတဲ့အဖွဲ့တွေအသင်းပြည့်တယ်ဆိုရင်တက်ဆိုင်ရဝင်းဆန္ဒမြေနိုင်ငံတော်ပိုင်းမြေကျူးကိုတော့ရှင်းသိတယ်လို့ရှင်းတော့မှာပဲ
အခုလိုရှင်းလင်းဖျက်ချလိုက်တဲ့ကျူးကျော်တွေကိုအစိုးရရဲ့နေရာလက်တွေမှာပြန်လည်နေရာချပေးဖို့အစီအစဉ်ရှိတယ်လို့သူကပဲဆက်ပြီးပြောပါတယ
်။အဲ့ဒါအစီအစဉ်ရှိရဲရှိတယ်ဆိုတော့တို့အရာတော့မြေလွတ်တဲ့နေရာပေါ့။ဒီမြို့နယ်မှာမြေလွတ်လဲဆိုတော့ဒါမြေစည်းရင်းတို့ဘာလို့လဲဆိုစီပင်တို့လည်းပြန်လည်တွက်ချက်ပြီးတော့မှပြန်လည်စီစဉ်နေ
။တကုံမြို့နယ်ပြည်မပင်စက်မှုဆောင်အတွင်းအင်ယာဖျက်ချခံလိုက်ရတဲ့ဒေါ်အေးအေးမြင့်ကလက်ရှိရင်ဆိုင်နေရတဲ့သူတို့ရဲ့ဒုက္ခကိုအခုလိုပြပြပါရတယ်
။တကြီးရွယ်ဦးတွေရောအကြောင်းသားတွေရောဒီမှာလူတွေအများကြီးပဲကျောင်းသားလေးတွေဆိုစားမွေးတော့မရှိရဘူးကိုယ့်ကအဖြစ်လေကျမ်းမာရေးမကောင်းတဲ့လူတွေလည်းရှိ
မြင်္ဂလာတော်မြို့နယ်ပြည်မပင်စက်မှုဆောင်အတွင်းမှာကျူးကျော်နေထိုင်သူတွေဟာဆိုရင်အ ਨੇ ဆုံး15နှစ်ကြာကာလလောက်အထိနေထိုင်ခဲ့သူတွေဖြစ်ပြီးလောလောဆယ်မှာတော့ပြောင်းရွှေ့စရာနေရာမရှိဘဲဖြစ်သိမ်းခံထားရတဲ့အရာတွေအနည်းမှာပဲနေထိုင်နေကြရတာပါရန်ကုန်မြို့မှာဒီရပိုင်အတွင်းအခြေအခါမဟုတ်မိုးရွာသွန်းနေတာနဲ့အေးအေးပူနေတာကြောင့်ကျူးကျော်နေထိုင်သူတွေဟာဆိုရင်အခက်အခဲတွေ့နေကြရပါလားခင်ဗျာ
ကိုကောင်းဆန်ဟင်းတည်င်းပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့လက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်တွေရဲ့ဝေဖန်ချက်ကိုတင်ပြပေးမှာပါလက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးမှာအင်မတန်အားနည်းနေတယ်လို့လွတ်တော်ကိုယ်စားလှယ်တွေကဝေဖန်လိုက်တယ်လို့တရားဥပဒေတည်တဲ့အခမ်းအနားဖို့အတွက်ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးစတဲ့ကဏ္ဍတွေကတာဝန်ရှိသူတွေပူးပေါင်းပါဝင်ဖို့လိုအပ်နေတယ်လို့လည်းကိုယ်စားလှယ်တွေကထောက်ပြခဲ့ပါတယ်နိုင်ငံရေးစီးပွားရေးလူမှုရေးကိစ္စတွေဒါမှကတိုင်းရင်းသားဒေသတွေဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်မှုတွေမှာအားနည်းချက်တွေရှိတယ်လို့လည်းကိုယ်စားလှယ်တွေကထောက်ပြခဲ့ပါသေးတယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီအစီအစဉ်ခန်းစာတွေဟာသမရဦးသိန်းစိန်ရဲ့အစိုးရတက်တန်း9နှစ်အတွင်းမှာတွေ့ကြုံခဲ့ရတဲ့အခြေအနေအချက်လက်တွေကိုအခြေခံပြီးတင်ပြခဲ့ကြတာဖြစ်ပါတယ်ဒါဟာကော်မတီတွေကနေဒုတိယအကြိမ်မြောက်တင်ပြခဲ့ကြတာလည်းဖြစ်ပါတယ်ဒီလိုထောက်ပြဝေဖန်တာမှာလက်ရှိအစိုးရဖွဲ့စည်းနိုင်ခဲ့တဲ့အာဏာရပါတီပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေလည်းပါဝင်ပါတယ် တရားစီရင်ရေးဥပဒေရေးရာနဲ့တိုင်ကြားစာများအတနာခံစာများစီစစ်ဆောင်ရွက်ရေးကော်မတီကအဖွဲ့ဝင်ပြည်သူ့လူတော်ကိုယ်စားလှယ်ဦးစိုးဝင်းကနိုင်ငံရဲ့တရားစီရင်ရေးနဲ့ပတ်သက်ပြီးအခုလိုဝေဖန်ထောက်ပြလိုက်ပါတယ
်။ဥပဒေမျိုးနဲ့အုပ်ချုပ်ရေးမှန်တမ်းတွေအကြားတော်တော်များဖြစ်ပေါ်နေပြီးတရားစီရင်ရေးတက်ပြမှန်မှန်ဟာလွတ်လပ်စွာထူရှားနေပြပါတယ်။အပြန်လာထိရောက်နိုင်မှုအားလုံးတို့ကြောင့်တရားရေးနဲ့တူတူအကျင့်ပြတ်သက်စားမှုများကြီးမားစွာမှန်မှုအားကောင်းမှုကြောင့်ဝေဟန်မှုများဒီမှာဒီလိုရကြမှာစေစက်မပြတ်ကျေလောင်စွာထပ်ပေါ်နေပြီလေကြားပြီရပါတယ်ယနေ့နိုင်ငံတော်ဒီတရားဥပဒေစိုးမိုးမှုလုံးဝအာဏာတော်အခြေအနေတွေရှိပါတယ်
လက်ရှိမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအတွက်အမြန်ဆုံးလှုပ်ဆောင်တဲ့အချက်တွေကိုလည်းသူကလွတ်တော်မှာအခုလိုတင်ပြခဲ့ပါသေးတယ်
ဒီလိုပြည်တော်ချုပ်ချယ်တော့ကိုယ်ဝန်ကြီးကမှုဟောင်းချုပ်ကိုပြည့်ပြည့်ရတရားရုံးနဲ့စောက်ကြီးရဲ့အတွက်ပြန်ထမ်းပြည့်ရမတရားဖန်ပြီးချုပ်နှောင်ခြင်းပြည်မနိုင်ဆက်ခြင်းတို့ကိုတရားမျိုးသောဥပဒေမှာပြန်ထမ်းပြည့်ရကုလသမဂ္ဂမှာခမထားသောအကျဉ်းသားများအားဆက်ဆံရန်တတ်မှတ်ထားသည့်စံချိန်စံချိန်များနှင့်တိုက်ညီအောင်ပြင်ဆင်ပြန်ထမ်းပြည့်ရတရားစီရင်ကိုတဦးတိုင်းစနစ်မှာဂျူလီစမစ်တို့ပြောင်းလဲခြင်းလို့ရ
တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီကကော်မတီဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးကလည်းတရားဥပဒေစိုးမိုးမှုနဲ့ပတ်သက်ပြီးခုလိုဝေဖန်ထောက်ပြခဲ့ပါတယ်
။လက်ရှိအခြေအနေတွင်အာဏာပိုင်များ၏ဖြစ်အားပေးမှုများ၊ဝင်ရောက်ဆက်သွယ်မှုများ၊ပြောင်းလဲမှုများရှိနေသေးကြောင်းသုံးသပ်သိရှိရပါသည်။တရားရုံးများစောင့်ကြည့်လေ့လာရေးလက်လက်သည့်အဖွဲ့အစည်းများရှိတဲ့ကြောင်းအကြံပြုတင်ပြအပ်ပါသည်။
မကြာခင်ပြီးဆုံးတော့မယ့်လွှတ်တော်တက်တန်းမှာလွှတ်တော်အသီးသီးကဖွဲ့စည်းထားတဲ့သက်ဆိုင်ရာလွှတ်တော်ကော်မတီတွေကနေလက်ရှိတရားရေးမှန်တိုင်းအပေါ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုထောက်ပြဝေဖန်ခဲ့ကြတာဖြစ်ပြီးဒီလိုတရားဥပဒေစိုးမိုးမှုအားနည်းနေတာတွေကိုအမြန်ဆုံးပြင်ဆင်ဖို့တိုက်တွန်းထားပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာပါကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုကိုကြကြောသိန်းကညင်ညာပေးมาဖြစ်ပါတယ
်ကုလသမဂ္ဂကပိတ်ပင်ကတ်သက်ထားတဲ့နျူကလ িয়ার အစီအစဉ်ကိုမြောက်ကိုရီးယားကဆက်လုပ်နေတဲ့ပေါ်တန်ခတ်အရေးယူရေးအားပေးထောက်ခံဖို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့တရုတ်နိုင်ငံကိုအခုချိန်ထိမစည်းရုံးနိုင်သေးပါဘူးဒါအပြင်တင်းမာတဲ့နီးပြည်ဟာနဲ့ပူတက်စီရေးလေ့ကျင့်မှုတွေကလည်းတရုတ်ကိုဘေးဖယ်ထားသလိုဖြစ်နေတာပြနေပါတယ်မြန်မာနိုင်ငံရဲ့အာဂရိလက်ဆောင်မှုအခြေအနေကကမ္ဘာနိုင်ငံပေါ်168နိုင်ငံထဲမှာအဆင့်149မှာရှိနေတယ်လို့စစ်တမ်းအသစ်တစ်ခုကဖော်ပြလိုက်ပါတယ်။ကမ္ဘာတဝန်းကနိုင်ငံပေါင်း168နိုင်ငံရဲ့အာဂရိလက်ဆောင်မှုအခြေအနေတွေကိုစောင့်ကြည့်ပြီးထုတ်ပြန်တဲ့ Transparency International အဖွဲ့ရဲ့2015ခုနှစ်အတွက်စစ်တမ်းအသစ်မှာအခုလိုဖော်ပြလိုက်တာပါ။အာဂရိလက်ဆောင်မှုအခြေအနေမှာမြန်မာနိုင်ငံကအဆင့်149နဲ့စိုးနေလို့မဲ့ဖြစ်ပေမဲ့ပြီးခဲ့တဲ့2014ခုနှစ်တုန်းကအဆင့်156ဖြစ်ခဲ့ပြီး2023ခုနှစ်မှာအဆင့်159ရှိခဲ့တာနဲ့ရှင်ရင်တော့ပြီးခဲ့တဲ့နှစ်တွင်အာဂရိလိုက်စားမှုအခြေအနေအနည်းငယ်တိုးတက်မှုရှိလာတာပါ။ဒါပေမဲ့အရှေ့တောင်အခြားဒေသတွေနိုင်ငံတွေထဲမှာတော့ကမ္ဘောဒီးယားနိုင်ငံပြီးရင်မြန်မာနိုင်ငံကအာဂရိလိုက်စားမှုအဆိုးဆိုးနိုင်ငံအဖြစ်ရှိနေတော့မှာပဲ။မြန်မာနိုင်ငံရဲ့နိုင်ငံသားအခွင့်အရေးဆိုင်ရာလွတ်လပ်မှုဟာ2015ခုနှစ်တွင်အဆင့်6ကနေ9ကိုတက်လာပြီးအတက်ဖက်ကိုဆက်ပြီးပြနေတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကပြောပါတယ်။ရိုဟင်ဂျာလူနည်းစုတွေဘေးဖယ်ခံခဲ့ရပြီးမလဲ။အများအပြားလွတ်လပ်ပြီးတရားမျှတတယ်လို့မြင်ကြတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်လွတ်လပ်ခွင့်အခြေအနေအတက်ဖက်ကိုပြလာတာလို့ Freedom House ကပြောပါတယ်။အရေးပါတဲ့ Syria တိုက်ခိုက်အဖွဲ့တွေရဲ့ကော်မတီကကုလသမဂ္ဂကဂျာဝင်ဆောင်ရွက်ပြီးတဲ့ Geneva ညဉ့်ဉန်းရေးဆွေးနွေးပွဲကိုတက်မယ်မတက်ဘူးဆိုတာဒီကနေ့ဆုံးဖြတ်မယ်လို့ခန့်မှန်းရပါတယ်။ကုလသမဂ္ဂရဲ့ CIA အထူးကိုယ်စားလှယ်ကအင်္ဂါနေ့ဆွေးနွေးပွဲကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
။တည်ရင်ချင်းချုပ်ကိုခုကြကြောသိန်းကတင်ညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6:00နာရီခွဲကနေ 9:00 နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နှစ်နာရီကြာည 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့ line to meter 24.25 30.50 နဲ့ line la meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှာဖို့ပါ
This program has come to you from the Voice of America, Washington.